အခုနှစ်ဆောင်းပိုင်းကအကြမ်းဖက်တိုက်ခိုက်မှုတစ်ခုကိုထုတ်လွှင့်ခဲ့တဲ့အိန္ဒိယနိုင်ငံထိပ်တန်းရုပ်တံသတင်းလိုင်းတစ်ခုကိုပြစ်ဒဏ်အနေနဲ့တရားကြားထုတ်လွှင့်ခွင့်ပိတ်ဖို့အမိန့်ထုတ်လိုက်တဲ့ပေါ်မှာအိန္ဒိယနိုင်ငံကထင်ရှားတဲ့သတင်းတောက်တွေနဲ့အက်ဒီတာတွေကအိန္ဒိယအစိုးရကိုဝေဖန်ပြောကြားလိုက်ပါတယ်။ဒီလိုတမ်းနဲ့ပိတ်ပင်လိုက်တာဟာအကြမ်းဖက်တိုက်ခိုက်မှုသတင်းပေးပို့တာနဲ့ပတ်သက်ပြီးမီဒီယာထုတ်လွှင့်မှုတွေပေါ်မှာပထမဆုံးပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါဟာပြင်းထန်တဲ့ဆန်ဆန်ဖြတ်တောက်မှုဖြစ်တယ်လို့ Guide of India သတင်းဌာနကအက်ဒီတာတွေကနေပြောကြားလိုက်တာပါ။ဒါအပြင်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံမှာအခြေခံအခွင့်အရေးတွေကိုပယ်ဖြစ်တဲ့1985ခုနှစ်အရေးပေါ်အုပ်ချုပ်မှုအခြေအနေနဲ့ဆင်တူနေပါတယ်လို့ဆိုပါတယ်။ NDTV ရဲ့ Hindi ရုပ်သံလိုင်းကထုတ်လွှင့်ခဲ့တယ်လို့ဆိုတဲ့သတင်းဟာ viewer ရဲ့အလုံးကိုတိမ်မွေ့နေတဲ့ပြီးဒီသတင်းကိုအကြမ်းဖက်သမားတွေယူသွားနိုင်တာကြောင့်အိန္ဒိယနိုင်ငံမြောက်ပိုင်းကပဇန်ခော့လေးတဲ့အခြေစိုက်စခန်းကိုတိုက်ခိုက်တဲ့စစ်သွေးကြော်တွေကိုနှိမ်နင်းတဲ့စစ်ဆေးရေးအတွက်မှအမျိုးသားလုံခြုံရေးကိုထိခိုက်နိုင်ခြင်းရှိတယ်လို့အိန္ဒိယနိုင်ငံသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုတွင်အိန္ဒိယစစ်သား9ဦးသေဆုံးပါတယ်။ဒီလေတဲ့အခြေစိုက်စခန်းကတိုက်လေယာဉ်တွေနဲ့တန်ကြပ်ကာကားတဲ့နေရာတွေကိုဒီရုပ်သံလိုင်းမှာဖော်ပြခဲ့တယ်လို့ဆိုပါတယ် NDTV ကတော့ဒီဆွဆွဲချက်ကိုညှင်းဆုပ်လိုက်ပြီးဒီသတင်းကိုတခြားရုပ်သံတွေနဲ့သတင်းစာအလုံးမှာလည်းဖော်ပြပါတယ်လို့ဆိုပါတယ
် Scott လိုလာသူနိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအင်တာနက်အသုံးပြုမှုတွေကိုတူရကီကကန့်တတ်လိုက်တဲ့အပေါ်ကုလသမဂ္ဂပြင်သစ်ဂျာမနီဗြိတိန်ပါဝင်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေကိုပြောဆိုခဲ့ပြီးတဲ့နောက်အခုအခါအမေရိကန်ပြည်ထောင်စုလည်းပါဝင်လာပါတယ်ညလုံးပေါင်းစီးနှင်းရှာဖွေမှုတွေအတွင်းတူရကီနိုင်ငံမှာတတိယအကြီးဆုံးဖြစ်တဲ့ပြည်သူ့ဒီမိုကရေစီပါတီ HDP ရဲ့လွှတ်တော်ကိုယ်စားလှယ်တရားစင်လောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားခဲ့တာပါဖမ်းဆီးခံရသူတွေထဲမှာတော့ Kurdish လိုလားတဲ့ HDP ပါတီရဲ့ပူးတွဲခေါင်းဆောင်တွေဖြစ်ကြတဲ့ Silahattin Demirtaş နဲ့ Fijan Yurtseder တို့လည်းပါဝင်ပါတယ်ဒီကိစ္စအတွက် American ဒုနိုင်ငံသားရေးဝန်ကြီး Anthony Blinken ကတူရကီဒုနိုင်ငံသားရေးဝန်ကြီးကိုစိုးရိမ်တဲ့အကြောင်းပြောဆိုခဲ့တယ်လို့တရားဥပဒေစိုးမိုးမှုကိုတူရကီလူထုကယုံကြည်အားကိုးမှုရှိအောင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ခါဘီကပြောဆိုခဲ့ပါတယ်
American အကာသစူဇန်ရေးဖွဲ့ NASA ကလွှတ်တင်ထားတဲ့ Curiosity အင်ကာဂျိုပေါ်သွားခြင်းကဂျိုမြတ်နေပြည်မှာမှထူးဆန်းတဲ့အရာတစ်ခုတွေ့ခဲ့တာမို့ဒီအရာကိုလေဆာရောင်ကြီးတုံးပြီးဖြည့်ဆည်းဖို့လုပ်ပါတယ်။လုံနေပြီးခေါက်သီးရွယ်ရှိတဲ့ဒီဝတ္ထုကို October 29ရက်နေ့မှာပထမဆုံး NASA ကတွေ့ရှိခဲ့တာဖြစ်ပြီးဒဏ်ဟာကဘာမြေပေါ်မှာတွေ့နေကြအုတ်ကာပြန်အမျိုးအစားနဲ့တူတဲ့တန်နဲ့နီကယ်တွေနဲ့လှုပ်ထားတာလို့ပြောပါတယ်။ဒီလိုအုတ်ကာပြန်အပိုင်းစာတွေကိုအင်ကာဂျိုပေါ်မှာလည်းတွေ့ရလို့ရှိပြန်ဒီတစ်ချိန်ဟာအင်ကာဂျိုပေါ်မှာရှိနေတဲ့ Curiosity ရင်မှာတက်ထားတဲ့ကမ်ဆက်နဲ့ခွဲခြားစစ်ဆေးနိုင်ကြတာဖြစ်ပါတယ်။ပြည်내နိုင်ငံတက္ကသိုလ်နဲ့ပြည်내အမျိုးသားသိပ္ပံဌာနရဲ့သုတေသနဌာနကစီဆက်တာဝန်ခံတဦးကတော့ဒီအယောင်မဲမဲနဲ့ချုံးလွှတ်နေတဲ့အလုံးကိုသူတို့သိပ္ပံပညာရှင်တွေကိုဆွဲဆောင်နေတယ်လို့ပြောပါတယ်။